အိန္ဒိယနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံနဲ့နီပေါ်နိုင်ငံနယ်နိမိတ်တွေကလုံခြုံရေးဆိုင်ရာအခက်အခဲတွေအပါအဝင်အိန္ဒိယရဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုအိန္ဒိယပြည်ထောင်ဝန်ကြီးအမစ်ရှားကနယူးဒေလီမြို့တော်မှာပြုလုပ်တဲ့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။အမျိုးသားလျာစိုက်ပျိုးရေးဌာနမှာတောက်ကြနေကစတင်ပြီး၃ရက်ကြာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာနေဇာလုံခြုံရေးတာဝန်ရှိတဲ့ရဲတပ်ဖွဲ့ရာရှိကြီးတွေအပါအဝင်ရဲတပ်ဖွဲ့ဝင်အကြီးအကဲတွေနဲ့ဒေသအသီးသီးကတာဝန်ရှိသူပေါင်းအရာရှိပေါင်း600လောက်တက်ရောက်ခဲ့ပါတယ်။ပြည်ကတဲ့နှစ်တွေတွင်အိန္ဒိယအရှေ့မြောက်ဒေသတွင်းမှာရှိတဲ့လက်နက်ကင်အဖွဲ့၉ဘွဲ့ဟာငြိမ်းချမ်းရေးလက်မှတ်ရေးထိုးခဲ့ပြီးလက်နက်ကင်တပုံတပ်ဖွဲ့ဝင်9000လောက်လက်နက်ချခဲ့ကြတယ်လို့ဆိုပါရစေ။အဲ့ဒီဒေသတွင်းကနေဆက်အငင်းပွားမှုပြဿနာ၃ခုကိုလည်းဖြေရှင်းခဲ့တယ်လို့ပြည်ထောင်ဝင်ကြီးကပြောဆိုပါရစေ။အိန္ဒိယအရှေ့မြောက်ဒေသဟာမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသဖြစ်ပါတယ်။ကက်ရှမီးယားဒေသမှာတော့ဂျမ္မူနဲ့ကက်ရှမီးယားဒေသတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုက်စုံမှုတွေနဲ့အကြမ်းဖက်သမားတွေထိန်းချုပ်တဲ့နယ်မြေတွေဟာတဖြည်းဖြည်းလျော့နယ်လာခဲ့ပြီးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဘက်ကိုတဖြည်းဖြည်းဥတည်လာတယ်လို့အိန္ဒိယပြည်ထောင်ဝင်ကြီးကပြောဆိုပါရတယ်။မြို့တော်ပင်စုစည်းကမှအိန္ဒိယဟာတဖြည်းဖြည်းတည်ငြိမ်တိုးတက်လာနေပြီး Morgan Stanley လိုနိုင်ငံတကာယင်းနည်းမြို့နယ်မီကုမ္ပဏီကြီးတွေရဲ့တွက်ချက်မှုအရအိန္ဒိယဟာ2022ခုနှစ်မှာကမ္ဘာတတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာမယ်လို့ပြောဆိုခဲ့ပါရတယ်။